ခံတာလို့မပါရဲ့လားတူတော်မောင်။နုပညာအမျိုးအစားများစွာရှိတဲ့နဲ့ကာတွန်းဟာနိုင်ငံတကာနိုင်ငံရဲ့စီးပွားရေးလူမှုရေးနိုင်ငံရေးကျန်းမာရေးနဲ့အခြားကဏ္ဍအသီးသီးမှရှိတဲ့အာသာချက်အားနည်းချက်လိုအပ်ချက်နဲ့ပြုပြင်ပြောင်းလဲစရာတွေကိုထိရောက်ဆုံးဝေဖန်ထောက်ပြနိုင်တဲ့မီဒီယာလက်နက်ကောင်တစ်ခုဖြစ်ခဲ့ပါတယ်။ဒါကြောင့်လဲနိုင်ငံခေါင်းဆောင်တွေကအစစောင့်ကြည့်ဖတ်ရှုမှတ်သားလေ့လာရတဲ့အနေအထားတစ်ခုဖြစ်ခဲ့ပါတယ်။ဒီတစ်ပတ်မှာတော့လူလူစိတ်ဝင်စားမှုများပြားခဲ့တဲ့တကွက်ကာတွန်းကလေးတွေကိုပြန်ပြီးမျှဝေခြင်းပါတယ်ကွယ်။ပရမောင်ဆုံးတကွက်ကာတွန်းကလေးကတော့ကာတွန်းဆရာဆွေသားရေးဆွဲခဲ့တဲ့တကွက်ကာတွန်းကလေးပါ။ဒီတကွက်ကာတွန်းကလေးမှာကာတွန်းဆရာကဌာနတစ်ခုမှာထောက်ခံစာလာယူနေတဲ့ပြည်သူတယောက်ကိုအစိုးရဝန်ထမ်းတယောက်ကမေးခွန်းထုတ်နေတဲ့ပုံကိုစွဲထားပါတယ်။အစိုးရဝန်ထမ်းကမေးလိုက်တယ်။ရက်ကြီးထောက်ခံစာရဲစခန်းထောက်ခံချက်အဖေအမေမှတ်ပုံတင်ဖြူမဲတက်ပုံနဲ့ဒါနဲ့ထောက်ခံစာလာယူတဲ့သူကပြန်ဖြေပါတယ်။အကုန်ပါပါတယ်ဆရာ။အဲ့ဒီမှာအစိုးရဝန်ထမ်းပြန်ပြောလိုက်ပုံကဒါဆိုခဏဆောက်ဦးစီးမှုရုံးမလာသေးလို့ပါတဲ့။ဒီအဖြစ်အပျက်တွေမျိုးဟာငါတို့ပြည်သူတွေနှစ်ပေါင်းများစွာအမှန်တကယ်ကြုံတွေ့လာရတဲ့အဖြစ်အပျက်မျိုးဆိုတာလူတိုင်းဒီပါတိကြပါလိမ့်မယ်ငါတူအခုတည်းထိလဲကြုံတွေ့နေရစေပါဝန်ထမ်းတွေအလုတ်ချိန်ကိုမလေးစားကြတာရွေးကူလွန်းတဲ့အလုတ်တစ်ခုကိုခက်ခဲကြံ့ကြာနေအောင်တမင်ညစ်ပြီးအချိန်ဆွဲထားတာလက်ငွေမပေးမချင်းအစ်စ်မပြေမချောမွေ့တာတွေရှိနေခဲ့ရှိနေစေပါဒါကိုပြုပြင်ပြောင်းလဲပေးဖို့ကာတွန်းဆရာကထိထိမိမိဝေဖန်ထောက်ပြထားတာပါနောက်တကွက်ကာတွန်းကတော့ကာတွန်းဆရာ CMM ရဲ့တကွက်ကာတွန်းကလေးပါကာတွန်းဆရာကလက်ဖက်ဆိုင်မှာဖုံးပွနေတဲ့လူနှစ်ယောက်အပြန်အလှန်ပြောဆိုနေကြပုံကိုရေးဆွဲထားပါတယ်ပထမလူကပြောလိုက်ပါတယ်ပြည်သူတွေဘဝကအယံတနာဖို့ကောင်းတယ်တဲ့ဒါနဲ့ကြံတယောက်ကဘာဖြစ်လို့လဲလို့ပြန်မေးပါတယ် Facebook ပေါ်မှာအော်အော်တောင်းတင်းဖြစ်မှထထပြီးအရေးယူနေတာအစင်လာလူဖြစ်နေပြီလို့ပထမလူကပြန်ဖြေလိုက်ပါတယ်ဒီတကွက်ကာတွန်းကလေးကလည်းပြင့်မတ်ကိုတဲ့တဲ့ထိပါတယ်တကယ်လည်းအပြင်မှာဒီအတိုင်းဖြစ်နေတာပါဟိုတလောက Facebook မှာဟိုလေးတကျော်ဖြစ်ခဲ့တဲ့အကောက်ခွန်အရာရှိကသူ့ဝန်ထမ်းကိုတူတူသိတဲ့စီစီလုံးလုံးလက်စားကြဖို့မိန်ကွန်းပြောနေတဲ့ဗီဒီယိုဖိုင်တက်လာမှထပြီးစုံစမ်းစစ်ဆေးကြပါတယ်ဒီလိုပဲရာဇဝတ်မှုတွေအစိုးရဝန်ထမ်းတွေရဲ့မထော်မနှမ်းလုပ်ရက်တွေရိုးရင်းပျက်စီးနေတဲ့လန်ဒရာတွေပြုပြင်ပြောင်းလဲဖို့အမှန်တကယ်လိုအပ်နေတဲ့အခြားအကြောင်းအရာတွေဟာလည်းလူမှုကွန်ရက်စာမျက်နှာပေါ်မှာဟိုလေးတကျော်ဖြစ်လာတော့မှထပြီးပြုပြင်ဆောင်ရွက်တာအရေးယူတာမျိုးတွေရှိခဲ့ပါတယ်ဒီလိုဟိုလေးတကျော်ဖြစ်မှပြည်သူတွေကဝေဖန်ထောက်ပြတော့မှအရေးယူပြုပြင်ပြောင်းလဲပြတာထက်ကိုယ့်အလုပ်ကိုအစကတည်းကအစိုက်မမတ်စ조사ဆောင်ရွက်ကြဖို့ကာတွန်းဆရာကဝေဖန်ထောက်ပြထားတာပါနောက်တကွက်ကာတွန်းကတော့ကာတွန်းဆရာထင်လင်းကျော်ရဲ့တကွက်ကာတွန်းမှာကာတွန်းဆရာကမီဒီယာသမားတယောက်နဲ့ငွေဖလားကြီးပိုက်နေတဲ့လူတယောက်အင်တာဗျူးနေကြပုံကိုဆွဲထားတာပါမီဒီယာသမားကကမ္ဘာဖလားဘောလုံးပြိုင်ပွဲကိုရည်ညွှန်းပြီးမေးလိုက်ပါတယ်ဗန်နိုင်ငံကဖလားပိုက်ခွင့်ရမယ်ထင်တယ်လေတဲ့လူကြီးကပြန်ဖြေပါတယ်မြန်မာပေါ့ဗျာမြန်မာပေါ့ဘေးအနေရပေါင်းစုံအတွက်အလှခံဖို့ဖလားပိုက်ခွင့်ရနေတာတဲ့ဒီတကွက်ကာတွန်းကလေးကလည်းထိရောက်ပြီးအချိန်ခါနဲ့လည်းကိုက်ညီနေပါတယ်တီးတဲ့အတိုင်းပဲငါတို့နိုင်ငံမှာမိုးသည်ထန်ပြီးရေကြီးတာမြေပြိုတာလေပြင်းတိုက်ခတ်တာတွေကြောင့်ပြည်သူတွေအတိဒုက္ခရောက်နေကြရပါတယ်လူအသေးပြောက်တွေရှိပြီးအိမ်တော်စုပေါင်းများစွာအိုးမဲ့အိမ်မဲ့ဖြစ်ခဲ့ကြရပါတယ်ဒီအတွက်ပြည်သူတွေအားကိုးနေကြတာကပြည်သူတွေကိုယ်တိုင်ကိုပါပဲကိုယ်အားကိုးကိုးပြီးကူညီကယ်ဆယ်ရေးလုပ်ငန်းတွေလောက်ကင်နေကြရပါတယ်အစိုးရစီကထိရောက်တဲ့ပံ့ပိုးကူညီမှုတွေဟာအမြဲလိုလိုနှောင့်ကျနေတာကြောင့်ပြည်သူတွေကိုယ်တိုင်ကပြည်သူတွေစီမှာပြန်အလှူခံပြီးပြည်သူတွေစီကိုပြန်ပြီးပံ့ပိုးကူညီနေကြရကြောင်းကတ်တွန်းဆရာကလောင်ပြောင်တယောရေးသားထားတာပါတာဝန်ရှိတဲ့အစိုးရကတော့ကုမ္ပဏီဖွင့်ပွဲတွေမှာမိကွန်းပြောနေတာလမ်းဖွင့်ပွဲတွေမှာဖဲချိုးဖြတ်နေတာမွေးနေ့ပွဲတွေကျင်းပနေတာနဲ့ပဲအချိန်ကုန်နေကြတယ်မဟုတ်လားငါတူနောက်ထပ်လူကြိုက်များတဲ့တကွက်ကာတွန်းကလေးကတော့ကာတွန်းဆရာအကိန်းရဲ့တကွက်ကာတွန်းကလေးပါကာတွန်းဆရာကလူနှစ်ယောက်အပြန်အလှန်စကားပြောနေကြပုံကိုဆွဲထားပါတယ်ပထမလူကမေးလိုက်ပါတယ်အရင်အဘတွေနဲ့အခုအဘတွေဘာကွာလဲတဲ့နောက်တစ်ယောက်ကပြန်ဖြေပါတယ်မကွာပါဘူးအားလုံးကဟာသားတွေပြောတတ်ကြတာကြီးပဲတဲ့ဒီတကွက်ကာတွန်းကလည်းတိတ်ကိုပြောင်မြောက်လွန်းလာပါတယ်ငါတူကာတွန်းဆရာပြောသလိုပါပဲအရင်အဘတွေနဲ့အခုအဘတွေဘာမှမကွာလာပါဘူးအရင်အဘတွေတုန်းကသမင်းတနက်လျှော့စားခိုင်းတဲ့အဘနေလှက်ပါရိုက်ခဲ့ပါတယ်ဆိုတဲ့အဘတရုတ်ကြောက်ရပါတယ်ဆိုတဲ့အဘပစိုးလံပြလိုက်ပါမယ်ဆိုတဲ့အဘမိပြရင်ဖျောင်းနိုင်ထုံးဆိုတဲ့အဘတွေရှိခဲ့ပူပါတယ်သူတို့စကားတွေဟာပြည်သူတွေကြားမှာလောင်ပြောင်စရာပြက်လုံးတစ်ခုလိုဖြစ်ခဲ့ကြပါတယ်အခုပြည်သူတွေရွေးချယ်ထားတဲ့အဘတွေဟာလည်းအရင်အဘတွေလိုပဲရဲစရာပြက်လုံးတွေကိုပြောလာကြပါတယ်အယူ6ခါအာနာရှင်ဆန်ပလန်လို့ပြောတဲ့သူလက်ဖက်တစ်ခွက်လျှော့တော့ခိုင်းတဲ့သူမကြည့်နိုင်တိုင်တဲ့ခေါင်းနဲ့စောက်မှလို့ပြောတဲ့သူတိုင်းပြည်ချမ်းသာလာတဲ့တနေ့ပညာရေးဝန်ထမ်းတွေကိုလစာတိုးပေးပါမယ်လို့ပြောတဲ့သူကျမတို့အစိုးရအဖွဲ့ကတော့အစိုးရမလုပ်တတ်ပါဘူးလို့ပြောတဲ့သူမိုးပြန်အဝေးပြေးလမ်းမကြီးကို၅နှစ်အတွင်းတိဆောက်ပေးပါမယ်လို့ပြောတဲ့သူရန်ကုန်မြစ်ကိုမြို့လေကောင်ရွှေ့ပေးမယ်လို့ပြောတဲ့သူ မြန်မာနိုင်ငံဟာအာရှကြားတွေမှာကဂေါ်ဇီလာပါဖြစ်နိုင်တယ်လို့ပြောတဲ့သူမြမစီးပွားရေးဟာဂျက်ပါဝါနဲ့ပြန်တက်တော့မယ်လို့ပြောတဲ့သူနေချင်းစပွဲမြေအောင်မြို့တော်လေးဖန်တီးပေးပါမယ်လို့ပြောတဲ့သူတွေရှိလာခဲ့ပြီမဟုတ်လားနာမည်ကျော်စာရေးဆရာပြည့်စက်ရေးဆရာကြီးဝီလျံရှိတ်စပီးယားရဲ့ထင်ရှားကြော်ကြားတဲ့စကားတခွန်ရှိပါတယ်အကျွေးစေးတွေကအတန်မြည်တယ်ငွေဆက်ကူတွေကအတန်မမြည်ဘူးဒါကြောင့်တင့်တန်မှုရှိလာအောင်စိတ်စိတ်နေပါတဲ့စိတ်စိတ်မနေဘဲမလိုအပ်ပဲစကားတွေဖွာတဲ့အခါမှာအမားတွေပါလာတတ်ကြောင်းကတ်တွန်းဆရာကဝေဖန်ထောက်ပြထားတာပါဒီတစ်ခွက်ကတ်တွန်းကလေးဟာလည်းတိတ်ကိုထိမိလာပါတယ်မင်းလေအဲ့ဒီလူတွေလိုမလိုအပ်ပဲစကားတွေမဖွာဖို့စကားကိုစင်စင်ချင်းချင်းပြောခြင်းအပြင်ကိုယ့်ရဲ့ဂုံတိတ်ကာကိုထိမ့်သိမ့်ဖို့အပတိုက်တွန်းညင်ပါတယ်ဒီတစ်ပတ်တော့ဒီတစ်ခွက်ကတ်တွန်းကလေးနဲ့ပဲနားလိုက်ပြရစေဦးမင်းလေအားရင်ငါးစီစာပြန်မှာချစ်လက်စွာသောမင်းရဲ့အပစန်နီဦး